ဟုတ်ကဲ့ပါရှင်ကျမတို့အတံမလွင်ခင်အချိန်နာရီပိုင်းအနည်းငယ်ကမှကျင်းပပြီးစီးသွားတဲ့မြန်မာအရေးဆွေးနွေးပွဲရဲ့အဓိကရည်ရွယ်ချက်ကတော့မြန်မာနိုင်ငံအတွင်းလက်ရှိကြုံနေရတဲ့နိုင်ငံရေးအခြေအနေတွေကိုအမေရိကန်နိုင်ငံကပိုးပြီးတော့သတိထားမိအောင်ဖြစ်တယ်လို့ဒီဆွေးနွေးပွဲကိုစီစဉ်သူတွေကပြောပါတယ်ဒီဆွေးနွေးပွဲကိုတော့ Washington DC မှာအခြေစိုက်တဲ့ CSIS လို့ခေါ်တဲ့နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာဌာနအပြင် Pan American အဖွဲ့တွေကပူးတွဲစီစဉ်ခဲ့တာဖြစ်ပြီးတော့အမေရိကန်ကိုခေတ္တရောက်နေကြတဲ့ပယ်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစံချောင်းစာရေးဆရာဘလော့ဂါဆရာကိုနေဖုံးလက်တို့ကဦးဆောင်ပြီးရှင်းပြခဲ့တာဖြစ်ပါတယ်။အရှင်ဆုံးတော့ပယ်အမေရိကန်အဖွဲ့ကအမှုဆောင်ဒါရိုက်တာဆူဇန်နာနိုဆယ်ကတက်ရောက်လာကြတဲ့ပေးသက်တွေကိုမြန်မာစာရေးဆရာနှစ်ဦးနဲ့မိတ်ဆက်ပေးပြီးလက်ရှိမြန်မာနိုင်ငံရဲ့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုစတင်မေးမြန်းခဲ့ပါတယ်
။ What would you say?How would you describe the transformation over the last couple of years?
လူငယ်နေနေအတွင်းကတည်းကဆိုင်မြန်မာနိုင်ငံရဲ့တည်နေစာနယ်ဇင်းလွတ်လပ်ခွင့်အခြေအနေတွေကဘလောက်အထိတိုးတက်မှုရှိလာနေပြီလို့ပြောနိုင်မလဲဆိုပြီးတော့မေးခဲ့တာဖြစ်ပါတယ်။ဒီအပေါ်မှာဆိုင်ရေးဆရာမမတ်တီရာစံချောင်းရဲ့အဖြေကတော့
Even though they eliminated the process of censorship, we're still having very much risks for going further. And the
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေကိုထိ ंछ ုပ်ခဲ့တဲ့စာပေစီစီရေးဆိုတာမရှိတော့ဘူးဆိုပေမဲ့သတင်းမီဒီယာလုပ်ငန်းတွေဟာအန္တရာယ်တွေနဲ့ကြုံနေရဆဲပါအခုဆိုရင်အစိုးရဘက်ကရေးဆွဲနေတဲ့သတင်းမီဒီယာဥပဒေတွေမှာသတင်းသမားတွေကိုအပြစ်ပေးနိုင်တဲ့ထောက်ချနိုင်တဲ့တခါသတင်းအလုပ်ငန်းတွေကိုကန့်သတ်နိုင်တဲ့ဥပဒေတွေအများကြီးပါရှိနေပြီးတော့သတင်းနဲ့စာနယ်ဇင်းနဲ့ပတ်သက်တဲ့အသိအပင်းဖွဲ့တွေဖွဲ့ခွင့်ရတယ်ဆိုပေမဲ့လွတ်လပ်စွာလှုပ်ရှားခွင့်တွေကိုလည်းထိ ंछ ုပ်မှုတွေရှိနေပါတယ်ဒါပြင်လဲသတင်းသမားတချို့ထောင်ချခံရတာအစိုးရဘက်ကသတင်းချန်နယ်တွေပေါ်တရားစွဲဆိုနေတာတွေလည်းရှိနေတယ်ဆိုပြီးတော့ရှင်းပြသွားတာဖြစ်ပါတယ်ဒါပြင်လဲလွန်ခဲ့တဲ့နှစ်နှစ်လောက်ကမြန်မာနိုင်ငံတွေကအခြေအနေတချို့ဟာကျေနပ်အားရစရာရှိရဲဆိုပေမဲ့အခုနှစ်ပိုင်းတွေအတွင်းအခြေအနေတွေကရပ်တန့်နေပြီးဒါတွေဟာသတိထားစရာဖြစ်နေတယ်ဆိုတာကိုအမေရိကန်အပါအဝင်နိုင်ငံတကာအားလုံးကသတိထားစေချင်ပါတယ်လို့လဲစာရေးဆရာမမတ်တီရာစံကြောင်းကရှင်းပြသွားပါတယ်အဲ့ဒီနောက်မှာတော့စစ်တပ်ရဲ့အခမ်းကဏ္ဍတခါ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအခြေအနေတွေနဲ့အတူတိုင်းရင်းသားအဖွဲ့တွေနဲ့အပြစ်အခံငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးသွားပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာအမေရိကန်သမ္မတအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုဖိအားပေးတိုက်တွန်းစီခြင်းနဲ့လို့လည်းစာရေးဆရာမမတ်တီရာစံချောင်းကပြောသွားပါတယ်။အထူးသဖြင့်ကတော့ဒီဆွေးနွေးပွဲမှာလက်ရှိမြန်မာနိုင်ငံအတွင်းကရှိနေတဲ့စိန်ခေါ်မှုအခြေအနေအမှန်တွေကိုအမေရိကန်နိုင်ငံကသိစေချင်သလိုဖွဲ့စည်းပုံပြင်ဆင်ရေးဟာအခက်အခဲကြုံနေရစွာကိုအဓိကပြောပြခြင်းနဲ့လို့စာရေးဆရာမမတ်တီရာစံချောင်းက RFA ကိုပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်မြင်းပြိုင်နှစ်ခုလို့ဖြစ်နေတာတော့လွှတ်တော်ထဲမှာပြင်ဖို့စူးစမ်းခြင်းရယ်ဒီတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်အပြီးမှာပေါ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့ political dialogue မှာဒီထက်ပိုပြီးတော့များတယ်ပေါ့နော်တိုင်းသားနိုင်ငံရေးပါတီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲကောင်းဆောင်အောက်ကနေပြောပြီးတော့ပြင်ဖို့စူးစမ်းမယ်ဆိုတဲ့လမ်းကြောင်းတစ်ချောင်းပေါ့နော်ဒီနှစ်ခုကမြင်းပြိုင်လို့ဖြစ်နေပြီးတော့လွှတ်တော်တွေကဟာကတော့ရှေ့ရောက်နေပြီပေါ့နော်အဲ့ဒီခါကျတော့နောက်အခုလို့စေဒီလေးလာရေးကော်မတီထွက်လာတဲ့အချက်အလက်တွေကိုကြည်တာအဲ့ပုံစံနဲ့ကြည်တဲ့အခါမှာလွှတ်တော်တွေကနေ၄၃၆ကိုပြင်ဖို့အခွင့်အရေးကအင်မတန်နည်းပါးသွားပြီဆိုတာကိုတော့သွားတွေ့ရတယ်ပေါ့နော်အဲ့တော့ဒီ2015မတိုင်ခင်မှာမျောလင့်ဖို့ဆိုတဲ့ကိစ္စတွေကတော်တော်လေးတော့နည်းပါးသွားတာအမှန်ပါပဲ
ဆိုင်ဆရာဘလော့ဂါဆရာကိုနေဖုံးလက်ကလည်းလက်ရှိမြန်မာနိုင်ငံအတွင်းကသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေအမှန်ကိုသိစေချင်သလိုသတင်းသမားတွေရဲ့ဘဝလုံခြုံမှုမရှိဘူးဆိုတာကိုလည်းသတိထားမိစေချင်တယ်လို့ RFA ကိုပြောပါတယ်
ကျွန်တော်တို့ရှိမှာကဒီလွတ်လပ်မှုတွေရနေတယ်เนาะနောက်ပြီးဟိုအခွင့်အရေးရနေဆိုရင်အဲ့ဒါတွေအကုန်လုံးကကျွန်တော်အမြင်လာတော့ limit ရှိနေတယ်ပေါ့เนาะသူတို့ပေးထားတဲ့ bound အတွင်းอ่ะပဲဒါကိုပဲယူဒီထက်ပို့ပြီးတော့မင်းတို့မတောင်းနဲ့ဆိုတဲ့ပုံစံမျိုးတွေဖြစ်ပြီးတော့အဲ့လိုမျိုးကြီး limited freedom တခုကိုကျွန်တော်တို့ရနေတယ်ဆိုတဲ့ပုံစံမျိုးတွေမြင်လာရတယ်မြင်လာတဲ့အခါကျတော့အဲ့ဒီဟာကိုကျွန်တော်တို့တတ်နိုင်သမျှတော့ဒီ boundary ကိုတတ်နိုင်သမျှချဲ့ဖို့တော့ကြိုးစားနေကြတာပဲဒါပေမဲ့လည်းကျွန်တော်တို့ထောင်အောင်ထွက်လာခြင်းတော့ဆိုရင်တော့မျှော်လင့်ချက်အရင်ကြီးခဲ့တယ်နောက်ပြီးတော့ဒီအပြည့်အဝပြောင်းလဲမှုပေါ်မှာဒါအကောင်းမြင်ခဲ့တယ်။ဒါပေမဲ့အခုချိန်မှာအဲ့အကောင်းမြင်စိတ်အဲ့မျောလင်းချက်တွေကနည်းနည်းအယောင်ပြန်မှိန်လာတယ်ပေါ့နော်။ဘယ်သူမှလုံခြုံမှုမရှိတော့ဘူးလို့ခံစားလာရတယ်။ရက်တည်မှုရောတကယ်ရောမှန်ရဲ့လားပေါ့နော်။အဲ့ဒါပေါ်မှာလည်းနည်းတန်တရားဖြစ်လာတယ်။နောက်ပြီးတော့အမှန်တမ်းပြောမယ်ဆိုရင်အစိုးရကလည်းဖြစ်နိုင်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိဖြစ်စေခြင်းလဲ။နောက်ပြီးအခုဒီတက်မတော်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေပေါ့နော်။ကျွန်တော်မြင်တော့တော့အခုဖြစ်ပျက်နေတဲ့ကိစ္စတော်တော်များများကဒီလိုတက်မတော်နဲ့ပတ်သက်လာရင်ပဲဖြစ်ဖြစ်နောက်ပြီးတော့ဒီသူတို့ရဲ့ပါဝါပေါ့နော်သူတို့တဲ့ပါဝါကိုလာပြီးတော့ထိခိုက်တဲ့ပုံစံမျိုးတွေပဲဖြစ်ဖြစ်အဲ့လိုမျိုးကိစ္စတွေဆိုသူတို့ကလုံးဝဆက်ဆက်တီးမခံမဲနဲ့အဲ့လိုမျိုးပြန်ပြီးတော့တုံ့ပြန်တဲ့ပုံစံမျိုးတွေဖြစ်နေရပေါ့နော်အမမ
ဆိုင်ရေးဆရာဘလော့ဂါကိုနေဖုံးလက်ပြောပြသွားတာပါရှင်ဒါပြင်လဲခုချိန်ထိမြန်မာလူထုဟာအမကန်ချက်ရှိတဲ့လုံခြုံမှုရှိတဲ့ဘဝမျိုးတွေကိုပိုင်ဆိုင်နိုင်ခွင့်မရှိသေးဘူးလို့လဲဆိုင်ရေးဆရာမမတ်တီရာစံချောင်းကပြောပါတယ်
လက်ရှိအနေအထားကတော့ဟိုမြင်မယ်ဆိုလို့ရှိရင်လူတော်တော်များများရဲ့စိတ်ထဲမှာမလုံခြုံမှုတွေရှိနေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မလို့နောက်ဆက်တွဲအကျိုးရလဒ်တွေဖြစ်လာတယ်ပေါ့နော်ဒီမလုံခြုံမှုတွေနဲ့ပတ်သက်လို့ဆိုရင်ပူပန်မှုတွေပတ်သက်လို့ဟလာတိတိဆိုင်ဆိုင်ပွပွင့်လင်းလင်းထုတ်ပေါ်ပြောကြားပြီးတော့ရှင်းလင်းမယ်ဆိုတဲ့ဒီ dialogue ပေါ့နော်ဒီမိုကရေစီယဉ်ကျေးမှုကိုလည်းမကျင့်သုံးနိုင်ကြသလိုဟလာတစ်ဖက်မှာလည်းငြင်းငြင်းကြင်ကြင်ဖြည့်ရှင်းမယ်ဆိုတဲ့အတွေးမျိုးကိုလည်းမကျင့်သုံးနိုင်ကြဘူးပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ပဲကျမတို့ကအခက်အခဲတွေမှာတက်နေတယ်နိုင်ငံရေးပြဿနာလို့ပဲပြောပြောဘာသာရေးပြဿနာလို့ပဲပြောပြောလူမှုရေးပြဿနာလို့ပဲပြောပြောဘယ်ပြဿနာမျိုးမှမဆိုကျမတို့အားလုံးကဟလာမျက်နှာချင်းဆိုင်ပြီးတော့ငြင်းငြင်းချမ်းချမ်းနဲ့ကိုပြောချင်တာကိုဟလာတယောက်ကိုတယောက်ပြန်လှန်ပြောတယောက်နဲ့တယောက်အပြန်လှန်နားထောင်ပြီးတော့မှအဖြေရှာပြီးတော့နှစ်ဦးနှစ်ဖက်လုံးရဲ့အကျိုးစီးပွားမထိခိုက်တဲ့ဤကိုရွေးမယ်ဆိုတဲ့စိတ်ကူးမျိုးပေါ့နော်အဲ့ဒီဟာမျိုးချွတ်ယွင်းနေသေးတယ်လို့မြင်တယ်ဒီလက်ရှိနိုင်ငံရေးအခြေခင်ချင်းက
ဒီဆွေးနွေးပွဲကိုတယောက်လာသူတွေကတဦးဖြစ်တယ်ဒေါက်တာမြတ်ထူရာဇတ်ကိုလည်းလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေပေါ်မှာဘယ်လိုသုံးသပ်ပါသလဲ။အမေရိကန်သမ္မတဘာရက်အိုဘားမားရဲ့ခီးစဉ်အတွင်းမှာရောမြန်မာလူထုနဲ့မြန်မာနိုင်ငံအတွက်ဘယ်လိုမျှော်လင့်စရာရှိပါသလဲလို့မေးကြည့်ခဲ့ပါတယ်
။တချို့နေရာမှာနောက်ပြန်သွားနေတယ်။တချို့နေရာမှာရှေ့သွားနေတယ်။တချို့နေရာမှာတွေကကြတော့ဒုံတန်းတိုင်းပဲဖြစ်နေတယ်။အဓိကပြောရမယ်ဆိုရင်တော့ကျွန်တော်ရှေ့သွားနေတဲ့နေရာလေးတွေအခုမှတော့ပုံမှန်လင်းလင်းနဲ့နော်ဒီသတင်းတွေများပြောနိုင်နိုင်တဲ့အချိန်ဒီမှာဆက်ပြီးရှေ့သွားရမယ်။ဒါပေမဲ့တစ်ချိန်တည်းမှာသတင်းမှာပဲပြောရမယ်ဆိုရင်တချို့နေရာတွေကကြတော့ဖိနှိပ်မှုတွေကရှိတော့မယ်သတင်းသမားတွေကိုလည်းမျှော်လင့်ချက်မရှိဘူးဆိုတာကျွန်တော်တို့ကတိတ်ပြီးမျှော်လင့်နိုင်တိတ်များခဲ့တာအောင်ယုံကြည်ခဲ့ကြတာအောင်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဖြစ်တဲ့လောက်မဖြစ်လာတဲ့အချိန်မှာကျွန်တော်တို့နဲ့စိတ်ကအမှုအမြတ်ဖြစ်တာပေါ့လေ။အဲ့တော့နောက်တစ်ကြိမ်အောင်ကျွန်တော်တို့နေဖြစ်စေချင်တာကတော့သမ္မတဥပမာသွားတယ်။ပြည်သူရဲ့ကနဖီဖိနှိပ်မှုတွေကိုအနည်းဆုံးတော့ဖီအားလေးပေးပြီးတော့ရုပ်စာ short လောက်အောင်လုပ်နိုင်မယ်။ပြီးတော့ဒီလူမျိုးရေးဘာသာရေးအစားနေပြီးတော့ဟိုပြဿနာတွေကို short နိုင်အောင်လုပ်နိုင်မယ်ဆိုရင်တော့ကောင်းတာပေါ့။ဒါပေမဲ့ဘယ်လောက်အထိဖြစ်လာနိုင်မလဲဆိုတော့ကျွန်တော်မျှော်လင့်ချက်ကတော့ဒီလောက်ကြီးတော့ကျွန်တော်မှမရှိပါဘူး
။ဒါကတော့ဒေါက်တာမြတ်ထူရာဇတ်ပြောပြသွားတာပါရှင်။မနေ့ကဝါရှင်တန် DC မှာပြုလုပ်ခဲ့တဲ့မြန်မာရေးဆွေးနွေးပွဲကိုတော့ CSI အဖွဲ့ကတာဝန်ရှိတဲ့သူတွေပန်အမေရိကန်အဖွဲ့ကတာဝန်ရှိသူတွေအပြင်မြမရေးကိုစိတ်ဝင်စားကြတဲ့အမေရိကန်အဖွဲ့အစည်းတီးတီးနဲ့အတူမြန်မာနိုင်ငံသားတချို့လည်းတက်ရောက်တယ်လို့ Washington DC မှာအခြေစိုက်တဲ့သတင်းသမားတချို့လည်းတက်ရောက်မေးမြန်းခဲ့ကြပါတယ်ရှင်